ကျမစုမမရှင်ဒီကနေ့ကျင်းပမယ့်2020အမေရိကန်ရွေးကောက်ပွဲမှာမဲပေးကြမယ့်အမေရိကန်နိုင်ငံသားမြန်မာနယ်ပွားတွေဘက်ကနိုင်ငံအပြောင်းလဲဘလောက်မျှော်လင့်ချက်တွေရှိကြလဲနောက်မကြခင်မဲရလက်အဖြစ်ထွက်ပေါ်လာမယ့်ရွေးချယ်တင်မြှောက်ခံရမယ့်အမေရိကန်သမ္မတအပြောင်းလဲကအမေရိကန်ပြည်သူတွေအပါအဝင်ကမ္ဘာနဲ့မြန်မာအတွက်ဘလို့တက်ရောက်မှုတွေရှိနိုင်ပါမလဲဆိုတော့အမေရိကန်ရွေးကောက်ပွဲမှာကြိုတင်မဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲနေ့မှာမဲသွားပေးမဲ့သူတွေစတဲ့အမေရိကန်မြန်မာတွေရဲ့သဘောထားအမြင်တွေကိုကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။2020ပြည့်နှစ်နိုဝင်ဘာလ3ရက်နေ့ဒီကနေ့အင်္ဂါနေ့ဒေသစံတော်ချိန်မနက်9နာရီမြန်မာနိုင်ငံရဲ့စံတော်ချိန်ညနေ6နာရီခွဲကနေစလို့အမေရိကန်ပြည်ထောင်စုရဲ့အမေရိကန်သမ္မတကိုအမေရိကန်ပြည်သူတွေမဲပေးရွေးချယ်ကြမယ့်ရွေးကောက်ပွဲကျင်းပနေပါပြီ။မြောက်ကိုရိုလိုင်းနာပြည်နယ်ချမ်ပါဟေးမြို့ကမြန်မာအမေရိကန်ကိုအောင်တန်းကသူဒီကနေ့ဘာကြောင့်ရွေးကောက်ပွဲနေ့မှာကိုယ်တိုင်သွားပြီးမဲယုံထိမဲသွားပေးဖို့ဆုံးဖြတ်ရတာပါလေ
။နိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်တဲ့ဒီအစိုးရတရက်ပြောင်းဖို့ရေးချက်တင်ပြောင်းလိုက်တဲ့အစိုးရတရက်ကနေပြီးတော့တာဝန်ကျေမှုတာဝန်ခံမှုပေါ်မှာမိမိရဲ့မဲတပြားကနေပြီးတော့တန်ဖိုးရှိတဲ့အတွက်ကျွန်တော်တို့ကနေပါသွားရောက်ပြီးတော့မဲပေးမှာဖြစ်တယ်ဟလာ Republican လား Democratic လားအစိုးရဖြစ်မယ်မိသူပဲသမ္မတဖြစ်ဖြစ်ပေါ့နော် Trump ပဲဖြစ်ဖြစ် Biden ပဲဖြစ်ဖြစ်ကြိုက်တဲ့လူဖြစ်ပါအားလုံးကလက်ခံအဲ့ဒါကဒီမိုကရေစီရင်းချက်တဲ့အတိုင်းမိတွေရဲ့သဘောတဘာဝပဲကျွန်တော်ကိုယ်တိုင်ကမိမိကြိုက်ညက်တဲ့ပါတီကိုမဲပေးတဲ့အခါမှာရှုံးတယ်ဖြစ်စေနိုင်တယ်ဖြစ်စေလက်ခံပါပဲဒါကဘာလို့ဆိုတော့ဒီနေ့အမေရိကန်နိုင်ငံကဒီအစိုးရတရားမိသူပဲလို့ပြည်သူတွေပေါ်မှာတရားဥပဒေစိုးမှုမှုရှိတယ်ဟာလာလူသားအခွင့်အရေးတွေကိုလေးစားလိုက်နာမှုရှိတယ်အာကောင်မောင်းတန်နဲ့တိုင်းပြည်ပေါ်မှာနေနိုင်မယ်လို့လည်းယုံကြည်တယ်ဒါကြောင့်မလို့မဲပေးတာလည်းဖြစ်တယ
်နီဘရော့စကာပြည်နယ်အိုမဟာမြို့ကအမေရိကန်မြန်မာကိုစောညီညီကလည်းသူယုံကြည်လက်ခံတဲ့မူဝါဒတွေနဲ့ဆောင်ရွက်မှုကိုသဘောကျနှစ်သက်တဲ့ပါတီကိုဒီကနေ့နိုဝင်ဘာလ3ရက်နေ့မဲယုံမှာကိုယ်တိုင်မဲသွားပေးမှာပါ
မဲပေးမှာတော့ကျွန်တော်ရီပပ်ဘလစ်ကန်မဲပေးမှာပါဟုတ်ကဲ့မစ္စတာထရန့်ကိုပဲကျွန်တော်ဆက်လက်ပြီးတော့ပဲအနိုင်ရစေချင်ပါတယ်ဟိုရမယ်လို့လည်းကျွန်တော်တို့ကတော့မျော်လင့်ထားတယ်ယုံကြည်ထားတယ်သူ့ကိုကျွန်တော်တို့ဘာလို့ရွေးချယ်ရလဲဆိုတော့သူကဒီအလုံမလုံဖဲနဲ့အိမ်မှာနေပြီးတော့ဒီအစိုးရကပေးတဲ့ထောက်ပံ့ကြေးတွေနဲ့စားနေတဲ့သူဆိုရင်တော့ဟိုထရန့်ကတိတ်မကြိုက်ဘူးဒါကျွန်တော်တို့ရဲ့အမြင်နောက်ကျွန်တော်တို့ပြည်ရန်ဘာသာဝင်တယောက်အနေနဲ့လည်းပြောမယ်ဆိုရင်လည်းဒီလို same marriage တွေကိုလည်းသူကလုံးဝသူရှုံချတယ်အဲ့ဒါကိုလည်းကျွန်တော်တို့ကဒါဘာသာရေးအရာကြည့်မယ်ဆိုရင်လည်းကျွန်တော်တို့ကတကယ်လက်ခံတဲ့အရာဖြစ်တယ်ဒါပေမဲ့သူရဲ့ပွန့်ပွန့်လင်းလင်းပြောတတ်တဲ့အရာတွေဟို President တယောက်အနေနဲ့တော့ပုံစံမကျဘူးလို့ပြောပြမယ်ကျွန်တော်တို့အနေနဲ့ကြည့်မယ်ဆိုရင်တော့ဒါကပြောတဲ့နေရာမှာလည်းပြည့်ပြည့်တသားနဲ့စကားတွေကိုလည်းကျွန်တော်တို့ကကြိုက်တယ
်ပို့လန်ပြည်နယ် Oregon မြို့ကမြန်မာအနယ်ပွားအမေရိကန်တအူးဖြစ်တဲ့ကိုရှိုင်းဦးကလည်းသူကိုယ်တိုင်ကြိုတင်မဲပေးရွေးချယ်ခဲ့တဲ့ပါတီကိုနိုင်ငံကိုဦးဆောင်စေချင်ပါတယ်လို့ပြောပါတယ
်ကျွန်တော်ကတော့ဒီမိုကရက်တစ်ကိုမဲပေးတယ်ဂျိုးဘိုင်ဒန်ကိုကျွန်တော်သဘောကျတယ်ပေါ့နော်ဘာလို့လဲအဓိကကျွန်တော်ဂျိုးဘိုင်ဒန်ကိုသဘောကျတဲ့အကြောင်းကြီးကဆွန့်တက်လာတဲ့အချိန်မှာဒီစီးပွားရေးတွေပါလေဟိုကျွန်တော်သိမပြောချင်ဘူးတိုင်းပြည်ကဘာဖြစ်နေလဲဆိုတော့အမုန်းတရားတွေဖြစ်လာရယ်ဗျနှစ်ချမ်းကတိတန့်ကွဲသလိုဟိုတိတာထင်ရှားမှုတွေဖြစ်လာရယ်Republican နဲ့ဒီ Democrat စကားဆွေးနွေးရတော့မှဟိုအရင်နဲ့အခြေအနေမျိုးသိမဟုတ်တော့ဟိုဒေါသတွေပါလာကြတယ်ကျွန်တော်တွေရယ်ဆိုတော့တိုင်းပြည်ကအဲ့လိုမျိုးဖြစ်လာတဲ့အခြေအနေပေါ်မှာတော့ကျွန်တော်ကတော့မကြိုက်ဘူးဗျဥပမာပြရလို့ရှိရင်ဒါမြန်မာနိုင်ငံလိုဖြစ်နေမှာပေါ့ဗျာအမျိုးသားရေးကတအုပ်စုဒါတိုင်းပြည်ကိုခင်းတဲ့ညီပြောင်းလဲခြင်းနဲ့လူကတအုပ်စုဆိုတာမျိုးပေါ့ဒါကြောင့်မို့လို့ဂျိုးဘိုင်ဒန်ကိုကျွန်တော်သမ္မတဖြစ်စေခြင်းနဲ့ဒီလိုမျိုးဟိုနှစ်ချင်းကွဲနေတဲ့ကိစ္စလေးအမုန်းတရားလေးဖြစ်တဲ့ကိစ္စတွေကိုကျွန်တော်ပြန်ပြီးတော့ကန့်တွဲနိုင်မယ်လို့ကျွန်တော်ကယုံကြည်လို့ကျွန်တော်ဂျိုးဘိုင်ဒန်ကိုမဲပေးတာဖြစ်တယ
် Maryland ပြည်နယ်မှာကြိုတင်မဲပေးခဲ့တဲ့ American မြန်မာတူဦးဖြစ်တဲ့ကိုဝနဝင်းသူကတော့အခုလက်ရှိကမ္ဘာကရောဂါ COVID-19 ကမ္ဘာတဝန်းဖြစ်နေတဲ့အချိန်မှာအမေရိကန်မှာလည်းလူသိန်းချီထိခိုက်သေးဆုံးမှုတွေဖြစ်နေရတော့ဒီရောဂါပိုးကိုထိထိရောက်ရောက်ကာကွယ်ဆောင်ရွက်မှုတွေနဲ့စီမံပေးနိုင်တဲ့အစိုးရအသစ်ကိုပို့ပြီးတော့လူလာပါတယ်
ကျွန်တော်ကတော့ short term နဲ့တော့မျှော်လင့်တာတော့ဒီ COVID-19 ကိုပို့ပြီးတော့ထိထိရောက် manage လုပ်ဖို့ပေါ့နော်ဘယ်သူနိုင်နိုင်နောက်နှစ်မှာ vaccine ရပြီးတော့ကျွန်တော်တို့မြန်မြန်ကျန်းမာပြီးတော့ခရီးပိုင်းပြတ်ထွက်နိုင်အောင်မိသားစုနဲ့ပြန်ဆုံနိုင်အောင်အဲ့လိုမျိုးပဲကျွန်တော်မျှော်လင့်ပါတယ်ရေတူပေါ့နော်ရေရှည်တော့ကျွန်တော်ကတော့ဘယ်လိုခေါ်မလဲဒီ immigration issue တွေပါတဲ့ဆိုင်ကျွန်တော်ကတော့စီးပွားရေးကိုပိုစိတ်ဝင်စားတယ်ဆိုတော့ American နိုင်ငံကကမ္ဘာနံပါတ်1ကနေပြီးတော့တဖြည်းဖြည်းရှော့ကျလို့ဖြစ်တာပေါ့နော်နိုင်ငံအကောင်းဆုံးပြန်ဖြောက်လုပ်စေချင်တယ်မှာလေအဲ့ဒါပါပဲဘယ်သမ္မတတက်တက်ဒီဖြစ်ပြီးသမျှကိစ္စတွေအကုန်လုံးကပြန်ပြီးကုစားဖို့ကတော့ကျွန်တော်တို့တိုးတက်ဖို့ကအချိန်တော့လိုမှာပဲလေဘယ်သမ္မတတက်တက်ပေါ့နော်ဒါပေမဲ့လက်တလုံးမှာကျွန်တော်ကတော့ညှော်လင့်တာတော့ဟိုဘယ်သမ္မတတက်တက်AAC ပဲပြီးွားစေခြင်းနဲ့ ငင်းငင်းကြံကြံတရားမျှတစွာနဲ့ပြီးွားစီခြင်းနဲ့ဆိုင်ဒီဖြစ်စည်းရာတွေဒါမှတနက်နဲ့ပြစ်တာတွေဟိုဘယ်လိုခေါ်လဲလူမျိုးရေးအစွန်းရောက်မှုတွေကျွန်တော်မဖြစ်စေချင်ဘူးနော
်နယူးယောက်မြို့ကနည်းပညာရှင်ကိုမိုက်ကယ်ကျော်သူကတော့အမေရိကန်နိုင်ငံအတွက်ရောမြန်မာအတွက်ပါပြောင်းလဲမှုတွေဖြစ်စေဖို့မျှော်လင့်ချက်အပြင်နဲ့ဘယ်ပါတီကိုမဲပေးဖြစ်ခဲ့ပါသလဲဆိုတာပြောပြပါတယ်
ကျွန်တော်မျှော်လင့်ချက်အခုပေါ့နော်နံပါတ်1ကတော့လက်ရှိကိုနေနေတဲ့အတိုင်းဒီအမေရိကန်နဲ့ပတ်သက်တဲ့နိုင်ငံရေးအရာစီးပွားရေးအရာလူရေးအရာမျှော်လင့်ချက်နဲ့နောက်တစ်ခုကတော့ကျွန်တော်တို့မြန်မာပြည်ရဲ့အရေးမှာလည်းဘယ်လောက်ထိအမေရိကန်မှာပြောင်းလဲဖြစ်လာမယ့်နိုင်ငံရေးအရာနဲ့အကျိုးသက်မှုရှိတယ်ပေါ့နော်နှစ်ခုမျှော်လင့်ချက်ထားတယ်ကျွန်တော်တို့အနေနဲ့ကအခုလက်ရှိရွေးကောက်ပွဲမှာGOP Republican နေပြီးနိုင်နေခြင်းနဲ့ကျွန်တော်တို့ principle ရချိမယ်ဆိုရင်လက်ရှိRepublican Party ရဲ့ရက်တည်နေတဲ့အနေအထားမှာကျွန်တော်တို့ကပို့ပြီးတော့မှအားလုံးအတွက်အားမျှကြေးဖြစ်လာမယ်လို့ပြောနေထားတယ်။ဒါကြောင့်မို့လို့ကျွန်တော် Republican ကိုဒီနှစ်မဲပေးတာပါပဲ။နော်။ချိမယ်ဆိုရင်ကျွန်တော်တို့မြန်မာပြည်ဒီအခု2025နဲ့2020ကြားမှာတော်တော်လေးကိုဟို American ဘက်ကပြည်ထောင်မှာရှိထားခဲ့တယ်လို့ပြောလို့ရပါတယ်။မြန်မာပြည်နိုင်ငံရေးအတွက်မှာလည်း American မှာလက်ရှိကင်မရာနောက်ထပ်၄နှစ်ရှိနေတာမြန်မာပြည်မှာပုံမကောင်းမွန်တဲ့စီမံကိန်းတွေ policy တွေအကောင့်တွေ forward ကိုဖြစ်စေနိုင်တယ်လို့မြင်တယ်။ဒါကြောင့်မို့လို့လက်ရှိတံတားကိုပဲကျွန်တော်တို့အနေနဲ့ဆက်ရှိနေနေခြင်းနဲ့ဒါကြောင့်မို့လို့ကျွန်တော်လက်ရှိတံတားကိုပဲဒီနေ့မဲပေးခဲ့ပါတယ
်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကကြိုတင်မဲဆန္ဒပေးခဲ့တဲ့အမေရိကန်မြန်မာတူဦးဖြစ်တဲ့ဦးကိုကိုလေးကလည်းအမေရိကန်ဆိုရအုပ်ချုပ်မှုအပြောင်းလဲကမြန်မာနိုင်ငံပေါ်မှာမူဝါဒရေးရာအကျိုးသက်ရောက်မှုရှိစေမယ်လို့မျှော်လင့်ပါတယ
်။အမေရိကန်ပြည်ထောင်စုမှာရှိတဲ့တမရယူကောက်ပွဲကအပြောင်းလဲတွေဖြစ်နိုင်ပါတယ်။ United States မှာရှိတဲ့အခြေအနေတွေပဲပြောင်းလဲသွားယူနေမကပဲနဲ့ကျွန်တော်တို့ foreign policy ပေါ့တက်တက်တမရဘောမူတည်ပြီးတော့ပြောင်းလဲသွားတာရှိတာပေါ့အဲ့အတွက်ကြောင့်မြန်မာပြည်ရေးအတွက်လည်းပေါင်းနဲ့ပြောင်းလဲခြင်းမျိုးဂျိုဘိုင်ဒန်တို့နိုင်လာမယ်ဆိုလို့ရှိရင်တော့ဒီမိုကရက်တွေပေါ့ဒီမိုကရက်တွေကနိုင်ငံငယ်တွေရဲ့ democratization process တွေကိုဒီမိုကရက်တွေကစိတ်ဝင်စားတယ်အဲ့တော့ကျွန်တော်တို့ရဲ့ကြီးမားတဲ့မျှော်လင့်ချက်ကတကယ်လို့များဂျိုဘိုင်ဒန်ဒီမိုကရက်တစ်ဂျိုဘိုင်ဒန်နဲ့ကမလာဟဲရစ်နိုင်ခဲ့မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဗမာပြည်ရဲ့ democratization process နဲ့နောက်ပြီးပြည်သူတွေရဲ့စီးရင်နှမမှုတွေပပျောက်ရေးကိစ္စတွေအတွက် development ကိစ္စတွေအတွက်ကျွန်တော်တို့အတွက်အများကြီးနိုင်ငံရေးရအထောက်အကူတွေကျွန်တော်တို့ရနိုင်မယ်ထင်နဲ့ယုံကြည်တယ်ဒီ American company အကြီးတွေဗမာပြည်မှာ invest လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရှိမှာအလုံးလဲမဲ့ပြဿနာတွေလည်းပြည်လည်သွားမယ်နောက်တစ်ခုက after pandemic ကျွန်တော်တို့စီးပွားရေးကပ်ဆိုင်မှုပေါ်ကာဗာလုပ်နိုင်မယ်လို့ထင်တယ်အခုကအပြိုင် swing state လို့ဖြစ်နေတာပေါ့ Florida ကအဆုံးဖြတ်ပေးလောက်မဲ့သဘောမျိုးမှာရှိတယ်အဲ့တော့ကျွန်တော်တို့ကတော့ Democrat Joe Biden နဲ့ Kamala Harris တို့နိုင်လိမ့်မယ်လို့ပဲကျွန်တော်ကမျှော်လင့်ပါ
ကန်တကီပြည်နယ် Union ကအမေရိကန်ရောက်မြန်မာတူဖြစ်တဲ့ကိုအောင်ချိုဝင်းကတော့အမေရိကန်ရောက်ရွှေပြောင်းခြေချသူတွေရဲ့အရေးတရားမျှတမှုရှိတဲ့အခွင့်အရေးပေးတဲ့အစိုးရတည့်ရပေါ်ပေါက်ဖို့လိုလားပြီးတော့အမေရိကန်ရွေးကောက်ပွဲကိုပြိပခါမရှိငြင်းငြင်းချမ်းချမ်းအဆုံးသတ်စေချင်သူပါ
။ကြောင်းလဲနိုင်ငံရေးမှာငြင်းငြင်းချမ်းချမ်းနဲ့ပြောင်းလဲတာမျိုးပဲဖြစ်စေချင်တာပေါ့နော်။ငြင်းငြင်းချမ်းချမ်းနဲ့အဆင်ပြေတယ်။ဗမာပြည်အတွက်လည်းအမေရိကန် support လုပ်ပြီးရောဗမာပြည်အတွက်လည်းငြင်းငြင်းချမ်းချမ်းအဆင်ပြေတယ်အဲ့ဒါကောင်းတယ်ဟုတ်ဟုတ်ကဲ့ဖြစ်စေချင်ပါတယ်အမဟိုလူလူအတွက်ကိုဟိုတက်တောင်တက်တာစီမင်းဖြစ်စေခြင်းနဲ့ဒီမိုက်ဂရန့်တွေအတွက်လည်းတက်တောင်တက်တာနဲ့ဥပဒေကတော့ဒီနိုင်ငံအတွင်းမှာရှိပြီးသားလေရှိတယ်ဒါပေမဲ့တက်တောင်တက်တာနဲ့အဆင်ပြေပြီးတော့ဟိုငင်းငင်းချင်းချင်းအဲ့လိုဖြစ်မဲ့ဆိုပိုကောင်းတာပေါ့
ဒီကနေ့မှာတော့အမေရိကန်တို့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးနဲ့ပြိပခါတွေမဖြစ်စေရေးလုံခြုံမှုအပြည့်အဝချထားခြင်းမှာအမေရိကန်မှာရှိနေကြတဲ့မြန်မာတွေလုံခြုံရေးအထူးသတိထားကြပါလို့နယူးယောက်မြို့မှာရဲလုံခြုံရေးတာဝန်ယူခဲ့သူကိုမိုက်ကယ်ကျော်သူကသတိပေးပါတယ
်။ဟုတ်ကဲ့ကျွန်တော်အနေနဲ့အကြံပြုလိုတာကတော့ဖြစ်နိုင်ရင်ကျွန်တော်တို့မြန်မာလူမျိုးတွေမနက်ခင်းကနေစပြီးတော့တောက်ချန်လေးလောက်ရှိတော့သွားလာအင်းနဲ့စီရင်တင်းနေလို့မြင်ပါတယ်။အထူးသဖြင့်ညမိုးချုပ်ခဲ့ခြင်း၈နာရီလောက်ပိုင်း၉နာရီမှာမလို့ပဲအပြင်မသွားတာမျိုးပေါ့နော်။အခုလက်ရှိနယူးယောက်စီးတီးမှာဆိုရင်လည်းကျွန်တော်တို့စိုးဆိုင်တဲ့ကုန်တော့ကပြီးခဲ့တဲ့ရက်ပိုင်းကစပြီးတော့တရားပုတ်တွေကလုပ်နေပြီပေါ့နော်ပတ်တရားလှည့်ပေးပို့နော်ပတ်တရားလှည့်ပေးပို့ပို့ပြီးတော့မှလုပ်ပေးပို့တာဝန်ခံလာကြတယ်နောက်တစ်ခါနယူးယောက်အလက်ရှင်ညနဲ့နောက်နေ့တွေအတွက်ကိုအင်အားကူးပြီးတော့မှပတ်တရားလုပ်ပေးပို့ပြောင်းနေထားတယ်ဖြစ်နိုင်မယ်ဆိုရင်ကျွန်တော်ချန်ဖြစ်တော့မလိုအပ်ပင်ညပဲပြင်သွားကြဖို့နဲ့လေကြီးပန်းတွေအပြင်သွားမယ်ဆိုလို့ရှိရင်ဆန္ဒပြတဲ့လူတွေရှိနေတဲ့နေရာကြောင့်လည်းတိုက်ဆိုင်မှုရှိစစ်ဆေးကြည့်ဖို့အကြံပြုလိုပါတယ်။အများသောအားဖြင့်ပြီးခဲ့တဲ့ဖြစ်ပေါ်ခဲ့တဲ့အကြံအစည်တွေမှာကြည့်မယ်ဆိုရင်ကိုကမသိတဲ့လမ်းပေါ်ရင်းနဲ့လမ်းမှာကိုကဆန္ဒပြမှုနဲ့ပြင်းပြရတဲ့အကြံဖက်ဖြစ်စီခံရတဲ့အံတွေရှိခဲ့တယ်ဆိုတော့လ
ေအမေရိကန်ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့အမေရိကန်ပြည်သူတို့စောင့်မျှော်နေကြတဲ့ရလက်အဖြစ်ပေးမဲ့ရွေးကောက်ပွဲမဲတွေကိုတော့ဒီကနေ့ညနေမဲယုံပိတ်ပြီးတော့စတင်မဲရေးတွက်မှာပါ ဒါပေမဲ့လည်းရွေးကောက်ပွဲရဲ့ရလဒ်ကတော့အရင်ကလိုနောက်တနေ့မနက်ချက်ချင်းသိနိုင်မှုခဲရင်ပဲလို့ရွေးကောက်ပွဲလေ့လာသူတွေကယူဆထားကြပါတယ်ရှင်ကျွန်မစုမမ